ASEAN သဘောတူချက်ကိုမလိုက်နာလို့အရေးယူတဲ့သဘောနဲ့စစ်ကောင်စီကို ASEAN နိုင်ငံရဲ့ဝင်ကြီးများအစည်းအဝေးတက်ခွင့်မပြုပါဘူး။လွန်ခဲ့တဲ့နှစ်ဧပြီလမှာမြမပြဿနာကိုဖြေရှင်းဖို့ ASEAN အသင်းဝင်နိုင်ငံတွေဂျကာတာမြို့တော်မှာသဘောတူကြပါလေ။အပြည့်အကရစဲရေးတက်ဆိုင်သူအားလုံးပါဝင်ပြီးငြင်းညာစွာဖြေရှင်းရေးအာဆီယံဥက္ကဋ္ဌရဲ့ပြန်ပြေမှုကိုလက်ခံရေးအားလုံးနဲ့တွေ့ဆုံမဲ့အာဆီယံကိုယ်စားလှယ်ကိုလက်ခံရေးအာဆီယံရဲ့လူမှုရေးအကူအညီလက်ခံရေးစတဲ့အချက်၅ချက်ကိုသဘောတူခဲ့ကြတာတနည်းနည်းပါရှိလာပါပြီ။အစည်းအဝေးတက်တဲ့တက်ချုပ်မင်းအောင်လှိုင်ကတော့ဘာမှမပြောပါဘူး။ကျုပ်တို့ပြောတာကိုသူကြားပါတယ်လို့သာစင်ကာပူဝန်ကြီးချုပ်လီရှန်လွန်းကပြောပါတယ်။အပြုသဘောနဲ့ကြားဝင်တာကိုမြန်မာဘက်ကမကန့်ကွက်ဘူးလို့ဆိုပါတယ်ထိုင်းဝင်ကြီးချုပ်စစ်ဘုဟောင်းပရာယုချန်နိုချာကတော့အစည်းအဝေးတောင်မတက်ပါဘူး2014မှာပရာယုစစ်အာဏာသိမ်းတော့ကလည်းအာဆီယံအသင်းဘာမှမတက်နိုင်ပါဘူးဘူချုပ်ကြီးပရာယုထိုင်းနိုင်ငံမှာအာဏာသိမ်းတာကိုအားကျပြီးတက်ချုပ်မင်းအောင်လှိုင်ကစာရေးပြီးအကူအညီတောင်းတယ်လို့တောင်းပရာယုကပြောပါသေးတယ
်အာဏာဒီမြေကြီးအတွက်ထိုင်းစစ်ဘုကိုဆရာတင်တာဟာနိုင်ငံတကာအတိုင်းဝိုင်းမှာတင့်တော်တာမဟုတ်တဲ့အတွက်ပရာယုအစိုးရကကတိကောက်ဖြစ်သွားပုံရပါတယ်ပရာယုအာဏာသိမ်းပြီးမကြာမီ2014ဇူလိုင်မှာတက်ချုပ်မင်းအောင်လှိုင်ဘန်ကောက်သွားရောက်ပြီးအားပေးစကားပြောကြားမှုပါတယ်တက်ချုပ်မင်းအောင်လှိုင်ဟာဘရင်အတိုင်ပင်ခံအငိမ့်စားဗိုလ်ချုပ်ကြီးပရန်တီနာဆူလာနောင်ရဲ့မွေးစားသားဖြစ်ပြီးထိုင်းဘရင်ရဲ့သူရဲကောင်းပွဲနှစ်ခုကိုရရှိထားသူပါရွေးကောက်ပွဲနိုင်သူကိုဖြုတ်ချတာဟာထိုင်းအစင်လာနဲ့နီးစပ်ပါတယ်ထိုင်းသမိုင်းမှာရွေးကောက်တင်မြောက်တဲ့အစိုးရကိုထိုင်းစစ်တပ်ကဖယ်ရှားတဲ့အချိန်များလွန်းလို့အတိအကျမပြောနိုင်ကြပါဘူး။ဒါပေမဲ့စစ်တပ်အာဏာသိမ်းမှုကြောင့်ထိုင်းစီးပွားရေးချွတ်ချုံကြာသွားတာမျိုးကိုတော့မတွေ့ရပါဘူး
။ဒါကြောင့်မို့မြမပြည်တွင်းရေးမှာဝင်ရောက်ပြန်ပြေးနိုင်မဲ့အာဆီယံနိုင်ငံဟာထိုင်းပဲဖြစ်လိမ့်မယ်လို့သုံးသပ်ကြပါလေ။စစ်အာဏာသိမ်းပြီးတဲ့နောက်မတ်လ29ရက်နေ့မှာကျင်းပတဲ့နေပြည်တော်စီးရေးပြပွဲကိုတက်ရောက်တဲ့အာဆီယံသုံးနိုင်ငံဟာထိုင်းလောနဲ့ဗီယက်နမ်ပါဒါပေမဲ့တက်ဆုပ်အရှိဆုံးအာဆီယံအာဏာရှင်ဟာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဖြစ်ပါတယ်အာဏာရနေတာအနည်း40ကျော်နေပါပြီခမာနီကွန်မြူနစ်ပါတီမှဖြုတ်ထုတ်သတ်လမ်းစဉ်ကျင့်သုံးချိန် 1989 မှာဟွန်ဆန်တို့အဖွဲ့ဗီယက်နမ်မှာခိုးလုံပါတယ်ဗီယက်နမ်တပ်ကကမ္ဘောဒီးယားကိုသိမ်းပိုက်ပြီးအစိုးရတဲ့ဖွဲ့တော့26နှစ်သားဟွန်ဆန်ဟာနိုင်ငံခြားရေးဝန်ကြီးဖြစ်လာပါတယ်အဲ့ဒီတုန်းကတော့ဟွန်ဆန်ဟာအာဆီယံအသင်းရဲ့ရန်သူကြီးပါအခုတော့အသင်းရဲ့ဥက္ကဋ္ဌကြီးဖြစ်နေပါပြီ
အာဆီယံအသင်းရဲ့ဗရင်ဂျင်စရန်ကိုအသင်းဝင်နိုင်ငံတွေရဲ့ဘာသာစကားနဲ့ဖော်ပြထားပါတယ်ဒီမိုကရေစီအခြေခံမူများတရားဥပဒေစိုးမိုးရေးစီမံအုပ်ချုပ်မှုကောင်းမွန်ရေးလူ့အခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုလေးစားရေးအကာအကွယ်ပေးရေးဆောင်ထင်းနိုင်နာရေးစတာတွေကိုအာဆီယံရဲ့ရည်ရွယ်ချက်အဖြစ်ဖော်ပြပါတယ်စစ်ကောင်စီရဲ့လိုရဟာအာဆီယံဗရင်ညင်နဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်ဦးသိန်းစိန်လက်မှတ်ထိုးထားတဲ့စာတန်းကိုတက်ချုပ်မင်းအောင်လှိုင်ကဖျက်ဆီးပစ်တယ်လို့ဖြစ်နေပါတယ်အာဆီယံအသင်းဟာကိုအတက်ကိုစုကိုရှူးကိုပတ်ဖြစ်နေပါတယ်အကြောင်းကတော့အသင်းဝင်တွေလိုင်းနာရမယ့်အခြေခံမူထဲမှာပြည်တွင်းရေးကိုဝင်မဆွတ်ရေးဖိအားမပေးရေးနဲ့ဖျက်လို့ဖျက်ဆီးမလုပ်ရေးစတာတွေကိုပြားထန်းတာလို့ဖြစ်ပါတယ်
ဥပမာအားလုံးသဘောတူထားတဲ့ဂျကာတာသဘောတူချက်၅ချက်ကိုအကောင့်ထည့်ဖို့တဲ့နေရာမှာပြည်တွင်းရေးမှာမဆွတ်ဖက်ရေးနဲ့ဖိအားမပေးရေးဆိုတဲ့အာဆီယံမူဝါဒတွေနဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်။ဒေသတစ်ခုလုံးကိုအန္တရာယ်ပြုလာမဲ့စစ်ဘေးရှောင်ဒုက္ခသည်ပြဿနာမျိုးကိုထိထိရောက်ရောက်မကင်တွင်းနိုင်တာဟာအာဆီယံမူဝါဒချွတ်ချုံချမှုဖြစ်တယ်လို့ပြောနိုင်ပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာပြဿနာဟာထိုင်းမလေးရှားနဲ့အင်ဒိုနီးရှားအထိရောက်သွားတာဟာအာဆီယံအသင်းအတွက်သင်ခန်းစာယူစရာတစ်ခုဖြစ်ပါတယ်။အာဆီယံဆယ်နိုင်ငံမှာ1957ကုလသမဂ္ဂဒုက္ခသည်ရေးရာသဘောတူချက်ကိုကမ္ဘောဒီးယားနဲ့ဖိလစ်ပိုင်နိုင်ငံတွေကသာလက်မှတ်ထိုးထားပါတယ်။ဒါကြောင့်အာဆီယံဒေသမှာဒုက္ခသည်တွေဟာပြည်နယ်ချုပ်ကျယ်မှုနဲ့အနိုင်ကျင့်ဆက်ဆံမှုကိုခံနေကြရတာဖြစ်ပါတယ်။အာဆီယံနိုင်ငံအားလုံးလက်ခံထားတဲ့ဂျကာတာသဘောတူချက်၅ချက်ကိုတက်ချုပ်မင်းအောင်လှိုင်မထေမဲ့မြင်ပြုတာကိုအရေးယူနိုင်ဖို့လိုပါတယ်။ဒါပေမဲ့အာဆီယံနိုင်ငံတွေဟာတလေတဲစီတခီးတဲသွားနေတဲ့စီးပွားဘက်တွေဖြစ်လို့အရေးယူဖို့ဆိုတာအပြောအလွယ်သလောက်လောက်ရခဲ့နေပုံရပါတယ်ခင်ဗျာ။